سنو اس کا خوشی بارے
کیونکہ بات ဒီစဉ်ကိုဖြစ်ပါတယ်လွတ်တော်ပူဇော်များခင်ဗျာပြည်သူလွတ်တော်တောင်တူလယ်သမားနဲ့အလုပ်သမားကြီးရာကော်မတီအစဉ်ခံစားနဲ့ဆက်လင်းရွှေရည်လူတဲ့လွတ်တော်ပူဇော်များရှိပါကနှစ်ဆက်ကိုရက်ဆက်တလာ2020ရဲ့ဇာတာပတိနေ့ညနေ၄နာရီနောက်ဆုံးထားပြီးပြည်သူလွတ်တော်ရုံညွန်ကြားရေးမှုချုပ်ကအမည်အစဉ်တင်သွင်းရာဖြစ်ကြောင်းအတိအပြည့်ကြေညာပါတယ်အစီအစဉ်တစ်ဆက်ဖြစ်ပါတယ်လွတ်တော်ပူဇော်များခင်
ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြောင့်ဒုတိယအကြိမ်ပြည်သူ့လွတ်တော်နဝမပုံမှအစည်းအဝေး16ရက်မြောက်နေ့9ရက်9လ2018ရက်နေ့တွင်ဥပဒေကြောင့်ကော်မတီကအစဉ်ခံစားဖတ်ကြားရှင်းလင်းခြင်းပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီဥပဒေကြောင့်နဲ့ဆက်လင်းပြီးပြင်ဆင်ချက်အစိုးရတင်ဆွေးနွေးလိုတဲ့လွတ်တော်ကိုယ်စားလှယ်များအနေဖြင့်မိမိပြင်ဆင်လိုသည့်အပိုက်ခွဲအကြောင်းအရာအချက်အလက်များကိုတိကျစွာရေးသားဖော်ပြပြီး17ရက်9လ2018ရက်နေ့နောက်ဆုံးထားပြီးအမည်ရှင်းတင်သွင်းရန်တောင်းခံခဲ့ရာကိုယ်စားလှယ်၄ဦးကအမည်ရှင်းတင်သွင်းလာပါသည်။ယင်းဥပဒေကြောင့်ဆက်လျင်း၍ဥပဒေကြောင့်ကော်မတီနိုင်ငံသားများ၏မူလအခွင့်အရေးဆိုင်ရာကော်မတီပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီတရားစီရင်ရေးနှင့်ဥပဒေရေးရာကော်မတီပြင်ဆင်ချက်အစိုးရတင်သွင်းထားတဲ့လွတ်တော်ကိုယ်စားလှယ်များနဲ့သက်ဆိုင်ရာဌာနများမှတာဝန်ရှိပုဂ္ဂိုလ်တို့ကပြန်လည်ရှိစစ်ခဲ့ကြပါသည်။လွတ်တော်ကိုယ်စားလှယ်များကယင်းဥပဒေကြောင့်ဆက်လျင်းပြီးဆွေးနွေးအတည်ပြုခြင်းများဆောင်ရွက်ပါမယ်။ဒီလိုဆွေးနွေးရမှာဥပဒေကြောင့်ကြီးကောင်းတဲ့မိသားမအစအပိုက်ခွဲများနဲ့ဥပဒေကြောင့်တစ်ခုလုံးပါဝင်မှာဖြစ်ပါတယ်။အပိုက်ခွဲအစဉ်လိုက်အတည်ပြုနိုင်ရေးဆောင်ရွက်ရမှာတင်ဆင်ချက်မရှိပါကမူလအစုပ်ပြုပြသန်းချက်အတိုင်းအတည်ပြုနိုင်ရေးတင်ပြဆောင်ရွက်သွားမှာဖြစ်ပါတယ်။တင်ဆင်ချက်ရှိတော့အပိုက်ခွဲများအတွက်တင်ဆင်ချက်အစုပ်တင်သွင်းထားတဲ့လွတ်တော်ကိုယ်စားလှယ်များကစက်ဆိုင်ရာအပိုက်ခွဲများအလိုက်ဆွေးနွေးခြင်းများပြုလုပ်ပြီးလွတ်တော်ရဲ့ဆန္ဒတဘောထားရယူ၍ဆုံးဖြတ်အတည်ပြုသွားမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်များ2013ခုနှစ်ပြည်သူ့လွတ်တော်ဆိုင်ရာနေဥပဒေ190နေဥပဒေခွဲကားကြီးအရာကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြောင့်နဲ့ဆက်လင်းပြီးဥပဒေကြောင့်ကော်မတီပြင်ဆင်ချက်129ချက်ကိုဥပဒေကြောင့်ကော်မတီကပြင်တွင်းဖို့ဖြစ်ပါတယ်။ဥပဒေကြောင့်ကော်မတီကိုဖိတ်ခေါ်ပါတယ
်။ဒီကပါတော့ဒီလိုတော့ဥက္ကဋ္ဌင်းတို့ကအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ဥစွာနှုတ်ဆက်ပါပါတယ်။ကျွန်တော်ကတော့မလေးတိုင်းဒေသကြီးဒီကြီးပေါ်မဲဆန္ဒနယ်ကဒီလိုတော့ကိုယ်တည်းဥရီကျန်းကော်မတီအတွင်းရမှုဥစွာဖြစ်ပြီးဖြစ်ပါတယ်။ဥရီကျန်းကော်မတီကိုသာကျွန်တော်အစိုးတင်သွင်းသွားမှာဖြစ်ပါတယ်။ဒီလိုတကယ်ခွင့်ရင်းများဆိုင်ရာဥရီကျန်းရဲ့တမီး2013ခုနှစ်ဒီလိုတော့ဆိုင်ရာမြို့ရီကျန်း90ရဖြစ်တော်မှာအတည်ပြုပေးနိုင်ပါရဲ့။ဆိုတင်နေသွားမှာဖြစ်ပါတယ်။ဒီဥရီကျန်းကိုဒီအချိန်ဒီလိုတော့နဝမပုံမှန်အစီအစဉ်ဆက်ချက်မြောက်ဆက်ချောင်းရံမြောင်းနေ့ဖြစ်တဲ့9ရက်9လ2018ရက်၆ရက်နေ့တွင်လွတ်တော်တို့ဒီလိုတော့ဥတီချန်ကော်မတီဒီစ်လေးလာတွေ့ရှိချက်အစီအစဉ်ကားကိုတင်ပြခဲ့ပြီးဖြစ်ပါတယ်။ရှင်းရှင်းချက်အစုံများကို17ရက်9လ2018ရက်အင်္ဂါနေ့နောက်ဆုံးထား၍တင်ပြနိုင်ကြောင်းညှိနှိုင်းခဲ့တဲ့အတွက်ဒီလိုတော့ကိုယ်တည်းလေးဦးကသူနည်းနဲ့ရှင်းရှင်းချက်အစုံများကိုတင်ပြလာခြင်းဖြစ်ပါတယ်။ကျွန်ရနဲ့တင်ဆက်ချက်အစုံများကိုတင်ဆက်လာတဲ့လွတ်တော်ကိုယ်စားလှယ်များမှာလေဝိမက္ခဏနယ်မှာဒီကလွတ်တော်ကိုယ်စားလှယ်ဦးတော်ဦးမင်းဘူးမက္ခဏနယ်မှာဦးဝင်းဝင်းကျောက်တန်းမက္ခဏနယ်မှာဒေါ်အေးမြမြမျိုးစံမတော်သားဒီကလွတ်တော်ကိုယ်စားလှယ်ဘုံမူတင်ဦးတို့မှာကျွန်ရနဲ့တင်ဆက်ချက်အစုံများကိုတင်ဆက်လာခဲ့ကြပါတယ်ဒီကလွတ်တော်ဥရေချမ်းကော်မတီမှာဥရေချမ်းကော်မတီရဲ့အတူကျွန်ရနဲ့တင်ဆက်ချက်အစုံတင်ဆက်ပြီးဒီကလွတ်တော်ကိုယ်စားလှယ်များဒီလိုတော့နိုင်ငံသားများ၏မြို့ခွင့်ရေးဆိုင်ရာကော်မတီ၊ဒီတုရေးရာစီမံခန့်ခွဲမှုကော်မတီ၊တရားစီရင်ရေးနှင့်ဥပဒေရေးရာကော်မတီ၊လူမှုဝန်ထမ်းစေတေးရေးနှင့်ပြည်လဲနေရာချက်တားရေးဝန်ကြီးဌာန၊ပြည်ထောင်စုရှင်းလင်းချက်ရုံးနှင့်ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရပ်များလေးလာဆက်ကျက်တုံးတည်းကော်မရှင်တို့မှတာဝန်ရှိပုဂ္ဂိုလ်များနှင့်အတူ19ရက်9လ2018ရက်တနင်္လာနေ့တွင်ပြည်နိုင်အစည်းအဝေးကိုဆင်းပါပြုလုပ်ခဲ့ပါသည်။ရင်းမြစ်နိုင်အစည်းအဝေး၏သဘောတူဆုံးဖြတ်ချက်များအရဒီလိုတော့ဥပဒေကြောင့်ကော်မတီကျင်းပရန်တင်ပြချက်129ချက်ကို ကျွန်တော်ပြောတရားပြင်ဒီလိုတော့ကုသလေများဆံဆံဝေချပြီးဖြစ်ပါတယ်သူဖြစ်ပါ၍အထက်ပေါ်ပြပါဒီလိုတော့ဥပဒေကြံကော်မတီစဉ်းစားတင်ပြချက်တရားနဲ့ဆက်ကူးချက်ကိုစွတ်တော်ကအတည်ပြုပေးနိုင်ပါရန်လွတ်တော်သူဈေးသားစွာချုပ်ဆောင်ပေးပါတယ်ခင်ဗျာလူမှုဝန်ထမ်းကေဆယ်ရင်းနဲ့ပြန်လည်များစတာရေးဝန်ကြီးဌာနရဲ့သဘောထားပြောပါဦးဈေးသားပါတော့ဒီလိုတော့ဥပဒေကြံကလေးတွေ ဒီဇာဘတော်ဒီလိုတော့ဥက္ကဋ္ဌညာကလေးတွေငယ်ခွင့်ညာဆိုင်ရာဥပဒေကြံနဲ့ဆိုင်ရင်ဒီလိုတော့ဥပဒေကြံကော်မတီမှာဥပဒေကြံကော်မတီဝင်များအခြားသက်ဆိုင်ရာကော်မတီဒီပြီးကတောင်းရှိသူများဒီတော်စုလို့တော့ဥပဒေရေးရတဲ့အချိန်ကိစ္စညာလေးတဲ့ဆန်းစစ်သုံးချက်ရေးကော်မရှင်အဖွဲ့ဝင်များဒီအောင်စုနေကြုံရုံနဲ့ဒီလိုတော့ကိုယ်စားလှယ်ညာနဲ့သူကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည
ဒီတော့ကိုရနာခင်ဗျာကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းနဲ့ဆက်လင်းပြီးဥပဒေကြမ်းကော်မတီရေးပြင်ဆင်ချက်129အာအတည်ပြုရန်လွတ်တော်ကသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောမတူတဲ့သဘောမတူတဲ့သူရှိပါလားခင်ဗျာသဘောမတူသူမရှိတဲ့အတွက်ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းနဲ့ဆက်လင်းပြီးပြင်ဆင်ချက်129အာ ဤဥပဒေကြမ်းရဲ့အစိတ်အပိုင်းဖြစ်ကြောင်းအတည်ပြုကြေညာပါတယ်။ဥတ္တောကုသလနာခနာခလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းနဲ့ဆက်လင်းပြီးပြင်ဆင်ချက်အစုံတင်သွင်းထားတဲ့ဥပဒေကြမ်းကော်မတီနဲ့တောက်တမ်းမဲဆန္ဒနယ်မှာဒီလိုလွတ်တော်ကိုယ်စားလှယ်တော်အေးများများမျိုးကပြင်ဆင်ချက်တစ်ချက်ကိုတင်သွင်းဆွေးနွေးမှာဖြစ်ပါတယ်။ရင်းပြင်ဆင်ချက်နဲ့ဆက်လင်းပြီးယခုစတင်ဆောင်ရွက်ပါမယ ိတ်ခေါ်ပါလေ
ဒီသာပါတော့ဒီလိုတော့ဥက္ကဋ္ဌင်းတဲ့ကွာသတ္တကုတ္တလေးများအလုံးမင်္ဂလာပါလို့နှုတ်ဆက်တာပါလေဒီလိုတော့ဥပ္ပိတ္တကော်မတီမှအမျိုးသားနဲ့အမျိုးသမီးတို့ဤခင်ဗျားလက်ထက်နိုင်သည့်အသက်သည်၎င်းတို့ဤသက်ဆိုင်ရာဒီသေးဥ၏ဒီနေ့ထုံနံဥ၏တွင်သတ်မှတ်ထားသည့်အတိုင်းဖြစ်စီရမည်ဆိုပြီးတော့ကျွန်တော်တို့ဆိုတင်ပြထားခြင်းဖြစ်ပါလေအဲ့ဒီရဲ့ကျွန်တော်အပိုက်23ရဲ့နောက်မှာတို့ရတဲ့ခင်ဗျားလက်ထက်ချင်းဖာတို့ချုပ်ဆူ၍ခင်ဗျားလက်ထက်ချင်းဖြစ်ပါကခင်ဗျားလက်ထက်ရန်ဗိဉ္ဇဉ်ပြုနိုင်သည့်အသက်သည်ဆက်ဖြစ်နေပြည်ပြီးဖြစ်ရမည်ဆိုသည့်သူဒီမှာကျွန်တော်အသက်ဆက်ဖြစ်နေကျော်တဲ့အတွက်သူကလူကြီးနေထားဖြစ်နေပါပြီနောက်ပြီးကျွန်တော်ခုဥရိယာဆိုလို့ရှိရင်ကျွန်တော်တို့ကလေးတွေဥရိဖြစ်ပါတယ်ဥရိယာအပိုက်3ကျွန်တော်တို့ဒီကုသတော်ကိုယ်တော်များခုနကျွန်တော်တို့အတီတူပြီးဖြစ်ခဲ့တဲ့ကျွန်တော်တို့အပိုက်ဥရိပုံမှန်3ခါသွေးမှာကလေးတွေဆိုဒီမှာအသက်7နှစ်မတည်သေးတော့သူကိုဆိုသည်ဆိုပြီးတော့ကျွန်တော်တို့အတီတူပြီးဖြစ်ပါတယ်ကလေးတွေဥရိဖြစ်တဲ့အတွက်7နှစ်မတည်သေးတော့ကလေးတွေများအတွက်တာရင်စဉ်းစားရန်ဖြစ်ပါနောက်ဒုတိယအနေဖြင့်ဒီတဲ့ဥပဒေများဒလေထုံးတမ်းများဆိုတဲ့ဆိုတဲ့အခါမှာကျွန်တော်တို့ဥပါအဖြစ်ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်ဒလေထုံးတမ်းမှာဆိုလို့ရှိရင်ကျွန်တော်တို့အစိုးတန်းတင်အစိုးတန်းတင်ုံဖြင့်ကျွန်တော်တို့အရှင်လင်များဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အစီသေးုံဖြင့်ကျွန်တော်တို့အရှင်လင်များဆိုတဲ့ဒလေရှိပါတယ်နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ကျေုံကျေကျွန်တော်သိသက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်တရုတ်ဆိုတဲ့ချင်းပြည်ုံကျေကျွန်တော်တို့အကျင့်လင်နေရပြီကျွန်တော်တို့ဇလိတွေကျွန်တော်တို့ရှိပါတယ်ကျွန်တော်တို့စာဆိုရှိပါတယ်ကျွန်တော်တို့ဈေးသုံးလဲမလွယ်နဲ့ချီးသုံးလဲမပယ်နဲ့ဆိုတဲ့ဘလိုပါပဲကျွန်တော်တို့ဒီထုံးကြီးလဲကျွန်တော်တို့ဆယ်ဖို့မသိပါဘူးနောက်ပြီးတော့အချို့ဒေသတွေမှာလည်းကျွန်တော်သူဆိုင်ရာဆိုင်ရာဓလိထုံးတန်းတွေကျွန်တော်တို့ရှိပါတယ်။ချိန်များခြင်းနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ကျွန်တော်တို့တည်တဲ့ဥတီတွေမှာနဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရင်းသားကျွန်တော်ဖြည့်ဆန်ရချိန်များခြင်းဥတီမှာဆိုလို့ရှိရင်လည်းပဲကျွန်တော်တို့အပိုက်60ပုံမှ60ကျွန်တော်တို့အပိုက်7မှာပုံမှ60ပုံမှ9 7မှာဆိုလို့ရှိရင်ချိန်များလို့ဒီယောက်ျားလေးဤအသက်ဒီ16နှစ် ဖြစ်ရမယ်။ဆင်းရဲလို့ဒီမိန်းလေးအသက်ကြီး15နှစ်ဖြစ်ရမည်ဆိုပြီးတော့ကျွန်တော်တို့ဒီဒီတဲ့ဥပဒေမှာလည်းရှိပြီးဖြစ်ပါတယ်။ဟောကျွန်တော်တို့1954ခုနှစ်ဗုဒ္ဓဘာသာဝင်မိန်းမများသူဆင်းရဲမှုနဲ့အမွေဆက်ခံမှုဥပဒေမှာလည်းပဲကျွန်တော်တို့ပုံမှန်ဖြည့်ခြင်းမှာကျွန်တော်တို့ပါတဲ့ကျွန်တော်တို့အသက်14နှစ်အောင်မငယ်သည့်ဗုဒ္ဓဘာသာဝင်မိမတူသည်ဤအဥ္ရိယဆင်းရဲနိုင်သည်ဆိုပြီးတော့လဲကျွန်တော်အတည်ခြင်းဖြစ်ပြီးရှိပါတယ်။နောက်ကျွန်တော်တို့မြန်မာဗုဒ္ဓဘာသာဝင်မိမများအထူးဆင်းရဲခြင်းဆံရဥ္ရိ2015ခုနှစ်မှာကျွန်တော်တို့ဒီဒီဥ္ရိမှာဆိုလို့ရှိရင်လဲပုံမှန်၄မှာဖြည့်ခြင်းမှာပါပဲ။ကျွန်တော်အသက်14နှစ်ဖြည့်ပြီးဖြစ်သည့်မြန်မာဗုဒ္ဓဘာသာဝင်မိမတူတို့သည်အောက်ပေါ်ပြပါအချက်များနဲ့ပြည့်စုံလေရင်ဤဥ္ရိယသင်္ကန်းနိုင်ပြီဆိုပြီးတော့ကျွန်တော်တို့ဥပဒေတွေကျွန်တော်တို့ကာတိခါဝေးကားငယ်ကာတိငါဆိုပြီးတော့ကျွန်တော်ပြဋ္ဌာန်းတာချင်းဖြစ်ပါတယ်ဒီဥပဒေနဲ့ကျွန်တော်ဒီနောက်ကကျွန်တော်တည်တဲ့ဥပဒေတွေဒီလိုထုံးနှံဥပဒေတွေရှိပါလေနဲ့နောက်ကကျွန်တော်တို့အသက်18နှစ်ပြည့်မှကျွန်တော်ဗရင်ငင်ပြုနိုင်တယ်ဆိုတဲ့အချက်ကကျွန်တော်တို့ဥပဒေနဲ့ကျွန်တော်တို့အခြားဥပဒေတွေသက်ဆိုင်ရာဥပဒေနဲ့တည်တဲ့ဥပဒေတွေနဲ့အညီကျွန်တော်တို့စတင်ကွဲလွဲလေးရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ဒီနောက်ပိုင်းအချက်ကိုကျွန်တော်တို့ကချက်သွင်းရမသိတော့ပါဘူးနောက်ပြီးတော့ဒါကြောင့်ကျွန်တော်တို့နောက်ပိုင်းချက်ကိုကျွန်တော်တို့ဒီဥပဒေကြမ်းကော်မတီနဲ့အတူကျွန်တော်တို့လေဝေးမက်ဆန်နာနဲ့မှဦးမျိုးတော်ဦးကလည်းကျွန်တော်တို့သဘောတူပေးထားခြင်းဖြစ်ပါတယ်။နောက်ဒီနောက်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ20နှစ်ကာတိအရတိုင်းသားများ၏ရည်ကြဲမှုဆွေးနွေးတိုးတက်စေရန်ကိုယ်ကြီးဆောင်ရွက်ရမည်။နောက်ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပဲပုံမှ365မှာလည်းပဲနိုင်ငံသားကြိုင်ဒီဥပဒေနဲ့အညီမိမိတို့၏အမြတ်တလို့သားရှိသောစာပေရေးခြင်းမှုအမှုပညာနှင့်လေထုံးနှံတို့ကိုလွတ်လပ်စွာပြည်သူပို့ဆောင်ခွင့်ဆောင်ရွက်ခွင့်ရှိရမည်။နောက်တိုင်းသားတို့၏ဒေသထုံးနှံအရလက်သက်ထိန်းချခြင်းကိုလည်းလွတ်လပ်စွာဆောင်ရွက်ခွင့်ရှိရမည်ဆိုပြီးတော့ကျွန်တော်ကြားထက်ချက်ပြီးရှိပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမမီးတလို့ကျွန်တော်အခြားတည်တဲ့ဥပဒေများနဲ့လည်းစတင်ကွဲလွဲလျက်ရှိပါတယ်။တို့ဖြစ်ပါပြီ။ကျွန်တော်တို့အမျိုးသားနဲ့ကျွန်တော်ပြည်သူလွတ်တော်ဥပဒေကော်မတီနဲ့လေဝင်းမက်တနာနဲ့မှဥမျိုးတော်ဦးတို့ကကျွန်တော်အတည်ပြုထားတဲ့ကျွန်တော်ပုံမှန်23မျိုးသားနဲ့အမျိုးသမီးတို့၏ချင်းများလက်ထက်နိုင်သည့်အသက်သည်၎င်းတို့၏သက်ဆိုင်ရာတည်တဲ့ဥပဒေနှင့်ဓလေ့ထုံးနှံဥပဒေများဖြင့်သတ်မှတ်ထားသည့်အတိုင်းဖြစ်စေရမည်ဆိုလို့ရှိရင်ကိုကျွန်တော်လုံလောက်သည့်အတွက်ဒီဥပဒေကိုကျွန်တော်တို့ကျွန်တော်လွတ်တော်ကနေပြီးတော့ကျွန်တော်ဥပဒေကျမ်းကော်မတီကကျွန်တော်တင်သွင်းထားတဲ့ဥပဒေကိုလွတ်တော်ကအတည်ပြုပေးနိုင်ပါရန်လေးစားစွာတင်ပြရပါတယ်ခင်ဗျာ
ပိုင်း23နဲ့ဇက်လင်းပြီးအစိုးတင်တွင်းဖို့ကျောက်တန်းမဲဆန္ဒနယ်မှာဒေါ်အေးများများမျိုးကိုဖိတ်ခေါ်ပါတယ
်ဒီကားတော့ဒီကတော့ခိုင်နေပါလုံးမလာပါဘူးဒီကားလေးနဲ့ကလေးတငယ်အခွေရဆိုင်ရာဥပဒေဆန္ဒပုံမှန်ရက်ကိုအစိုးတင်တွင်းတာဖြစ်ပါတယ်ကလေးတငယ်လေးကိုပြင်မှုအားဖြင့်အရေးကြီးတဲ့အနေဆုံးအသက်ရဲ့လက်ထပ်ထင်ရတဲ့အတမခုကအဆိုတင်ပေးရတာပါအရေးကြီးကလေးတငယ်ရဲ့အရေးကြီးတဲ့အသက်ကတော့ညီနိုင်အစ်စင်ကြီးဆက်ခဲ့ပါတယ်တော့ဒီအခန်းခွန်ပုံမှန်23မှာအမျိုးသားနှင့်အမျိုးသမီးလက်ထပ်ထင်ရှားနိုင်တဲ့အသက်ကို18နှစ်ပြည့်ပြီးဖြစ်ရမယ်လို့သကောင်းလေးကမှရေးဖြေခံတာပါတကယ်အကျိုးလိုမျိုးပဲကမှပြသန်းဖြေခံတာပါရှင်ပြင်းအင်းလာတဲ့အကြောင်းရင်းကတော့ကျွန်တော်တို့လက်ရှိကိုပြသန်းမယ်ဆိုတဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကျမ်းပေါင်းမှာပေါင်းချခွေးမှာကလေးတငယ်ဆိုပြီးမှာအသက်18နှစ်မဖြစ်သေးသောသူကိုဆိုလိုသည်ဆိုပြီးတော့ပါပါတယ်။ပေါင်းမှာသုံးဘာကုန်းမှာဆိုလို့ရှိရင်နိုင်ပိုင်းဆိုင်ရာအကျန်းဖက်ရှင်းဆိုတဲ့အကျန်းဖက်ရှင်းဆိုတဲ့ပေါင်းမှာမှာဆိုရင်လေဒီကလေးတငယ်ရဲ့ရက်ဖက်ရှင်းရှင်းနဲ့ဆက်ဆက်နေရဲ့လေလာသိရပါလက်ရှိကြာတန်းတဲ့ဥပဒေကြီးကလေးတငယ်အခွင့်အရေးများဆိုင်ရာကျက်ဆိုပြထားတဲ့ဥပဒေဖြစ်တာလည်းတတိဖြစ်ဖြစ်ရှင်ပါတယ်။ဒါကမြန်မာနိုင်ငံမှာတည်တဲ့ဥပဒေတွေမှာဆိုလို့ရှိရင်လည်း2015ခုနှစ်မြန်မာဗုဒ္ဓဘာသာဝင်တွေမိမများအထူးထိန်းချားခြင်းဆိုင်ရာဥပဒေပုံမှန်၄မှာအသက်18နှစ်ပြည့်ပြီးသည့်ဗုဒ္ဓဘာသာဝင်မဟုတ်သည့်ယောက်ျားတဦးနှင့်အသက်18နှစ်ပြည့်ပြီးသည့်မြန်မာဗုဒ္ဓဘာသာဝင်မိမတဦးတို့သည်အောက်ပါအချက်များနှင့်ပြည့်စုံပြီးထိန်းချားနိုင်သည်ဆိုပြီးတော့မှဒီ18နှစ်ဆိုတဲ့ပြဌာန်းတည်တာဖြစ်ပါတယ်။1895ခုနှစ်အရွယ်ရောက်သူများအဥပဒေပုံမှန်၃မှာရှိရင်မြန်မာနိုင်ငံအတွင်းဒေသတွင်အားလုံးဒီအသက်18နှစ်ပြည့်သူကို ပါအရွယ်ရောက်ဒီမိတ်ရမှာရှိပြီးတော့မှာကြာခံသာပိသားရဲ့ဖြစ်ပါတယ်ကျွန်တော်ကလူမှုအတိုင်းတိုင်းမှာလည်းခက်ခက်နေနေမှာအရွယ်ရောက်တယ်ဆိုတာအားလုံးလက်ခံသာပိသားဖြစ်ပါတယ်ဒါမှမဟုတ်တရားတစ်ချက်အနေနဲ့ဒီအစက်အရွယ်နဲ့ပတ်သက်ပြီးသင်သွင်းလို့ရတော့ကဘာကူလာသမဂကလေးတည်းရဲ့အခွင့်အရေးများဆိုင်ရာကော်မတီရဲ့အကြံပြုချက်စိုက်စိုးထားချက်တွေနဲ့အမှုဖြစ်စေချင်လို့ဖြစ်ပါတယ် UNCRC ကမြန်မာနိုင်ငံကိုကိုကိုရင်းအော့ဖ်ဒီဗီရှင်2024အပိုက်30ဒင်းမှာလက်ခံခင်းရနိုင်ပြီးအနေဆုံးအသက်80နှစ်ကျင့်စဉ်အတွင်းပြုထားပါတယ်ရှင်2014ခုနှစ်စီတော်ကော်မတီနဲ့ UNCRC ထားဖို့ထားခဲ့တဲ့အနေနဲ့ဒီအားလေးနဲ့လေးကိုအရင်ရောက်ပိုင်းနဲ့လက်ချက်ပါဦးစက်မှတ်ထားပြီးဒါဒီအကြောင်းအရာကိုကောက်ွယ်ပြောစုထားတာလည်းရှိပါတယ်ရှင်ကျင်းမှုဓလေ့ထုံးစံပွဲပြမှုကြောင့်လက်ချက်ထင်းရှားနိုင်ပြီးအနေဆုံးအသက်ရက်မှာပွဲပြမှုရှိစရာဆိုရင်ကော်မတီအနေနဲ့ကလည်းစက်မှတ်ထားတာရှိပါတယ်တတိယအဖြစ်အနေနဲ့တော့ကလေးတဲ့ငယ်တွေကိုလက်ချက်ထင်းရှားပေးခြင်းစိုးရိမ်စွာကိ ni ao khle ni pin ya ye ya bi mu ye ya si wa ye ya ba lo ma pe so ni ne shin ni ma hou ba wu di khle ni ya ni pi lo ma ai nang pyu pi lo ma ya la le myo sa sa le di sa po pi kaung mu twa le po la la a tin ma tan ma ne ba le ta ma lo ngai ngai ma sa tin ja ya ne khle ni lo ngai wa ma jao ni ya nan lo ma ရှိနေတာဒီကလေးတွေကိုကျမတို့ဟာပြုမှုပြောဆောင်ပြီးတော့ပုံမကောင်းမှုနဲ့အရှင်ကြီးကိုတိုးဖို့ရမှာဖြစ်ပါတယ်ကျမတို့ကလေးတွေကိုပုံဖော်ရဲဆိုတာကျမတို့ရဲ့အနာဂတ်ကိုပုံဖော်တာဖြစ်ပါတယ်ဒီလိုမပြည့်စုံသေးတဲ့ကလေးတွေနဲ့ကျမတို့နောက်မျိုးဆက်နဲ့အစိုးရစက်တန်တရားလည်းနေမှာစိုးရင်ပါတယ်နောက်ပြီးတော့ကျမတို့နိုင်ငံဒီပဝင်းတဲ့နိုင်ငံတွေမှာဆိုလို့ရှိရင်လည်းအသက်ဆက်ရှင်နစ်ကိုဟိုလက်ဆက်ခင်းရတဲ့အသက်ကိုကျွန်တော်ခါလဲနိုင်ငံကြီးအများကြီးရှိပါတယ်ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံဖြစ်တဲ့ဗီယက်နမ်လို့ကမ္ဘောဒီးယားတို့ကောင်မှပဲဒီလိုမျိုးတက်မှတ်ထားတာဖြစ်ပါတယ်ဒါကြောင့်မို့ဒီလိုမျိုးအသက်ဆက်တက်မှတ်ဆက်ခြင်းတွေပုံမကောင်းမှန်တဲ့ရုပ်ဖက်ကြီးတာဒီခေါင်းနိုင်မှာဖြစ်တဲ့အတွက်ပါကျွန်မဒီအဆိုးကျင်းရတယ်ဖြစ်ပါတယ်ရှင်အားလုံးကျေးဇူးတင်ပ
ါလူမှုဝန်ထမ်းကျေးဇူးရည်နဲ့ပြန်လည်နေရစတာရေးဝန်ကြီးဌာနရဲ့သဘောထားပြောပါ
ကလေးတွေခင်ဗျားဆရာဥပဒေကပုံမှန်23နဲ့ပတ်သက်ပြီးတော့မျိုးသားများမျိုးသားနှင့်မျိုးသမီးတို့၏ခင်ဗျားလက်ထပ်နိုင်သည့်အသက်တူ၎င်းတို့၏တက်ဆိုင်ရာစီစဲဥပဒေနှင့်ဇလိထုံနှံဥပဒေများတွင်သတ်မှတ်ထားသည့်အတိုင်းဖြစ်စေရမည်ဆိုတဲ့ဒီပိုက်သေးဆိုရင်ပြည်သူတွေဖတ်ရှုရမှာလဲရှင်းလင်းလွယ်ပူပါတယ်အဓိပ္ပာယ်လည်းရှိပါတယ်လက်ရှိစီစဲဥပဒေနဲ့ဒေထုံနှံဥပဒေတွေကလည်းရှိနေတဲ့အတွက်ကြောင့်ဒီကျွန်တော်တို့လူမှုနယ်ကေတင်နဲ့ပြည်လည်မြေချရာကြီးဝန်ကြီးဌာနအနေနဲ့တော့ဥပဒေကြမ်းကော်မတီရဲ့ထုတ်ပြန်ထားတဲ့အတိုင်းကြံပြည့်တဲ့အတိုင်းကျွန်တော်သဘောတူပါတယ
်ဘုဒ္ဓဘုရားများခင်ဗျာဒီခုဆွေးနွေးဒီအပိုက်23နဲ့ဆက်လင်းပြီးဥပဒေကြမ်းကော်မတီကပြင်ဆင်ချက်အစုတင်သွင်းပြီးရောအေးများများမျိုးကမူလအစုပြုပြဋ္ဌာန်းချက်အတိုင်းထားရှိရန်အစုတင်သွင်းထားပါတယ်ဒါကြောင့်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်ကိုမူတည်ပြီးလည်းခွဲဆုံးဖြတ်ပါမယ်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်ကိုထောက်ခံမဲများလျှင်ဥပဒေကြမ်းကော်မတီရဲ့ပြင်ဆင်ချက်အပြည့်ဖြစ်ပါမယ်ကံကွယ်မဲများလျှင်ဒေါ်အေးများများမျိုးရဲ့အဆူအပြူချက်အဆူပြူချက်ကအပြည့်ဖြစ်ပါမယ်ယခုဆွေးနွေးတဲ့အချက်နဲ့ဆက်လင်းပြီးဆက်ကလုတ်အတုံးပြည့်ရဲ့ဆန္ဒမဲပေးတဲ့နေလမ်းဖြင့်လည်းခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်ဆန္ဒမဲပေးဖို့အတင့်ဖြစ်စေလိုပါတယ်ဆန္ဒမဲပေးနိုင်ကြပါပြီ ဒီခုဆန္ဒမဲပြေလို့ပြီးပါပြီ။ရရှိတဲ့ဆန္ဒမဲစင်းကိုကျင်လာပါမယ်။ထောက်ခံဆန္ဒမဲ330နဲ့ကန့်ကွက်ဆန္ဒမဲ33မဲနဲ့ဈာန်နေမဲ3မဲဖြစ်ပါလေ။ရွတ်တော်ပူဇော်ခင်ထောက်ခံဆန္ဒမဲကများတဲ့အတွက်အပိုက်23ဒီဥပဒေကြမ်းကော်မတီပြင်ဆင်ချက်အပိုင်းဤဥပဒေကြမ်းအစိတ်ပိုင်းဖြစ်ကြောင်းအတည်ပြုကျင်လာပါရဲ့။ရွတ်တော်ပူဇော်ခင်လူမှုဝန်ထမ်းကျေးဇူးရင်းနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနကတင်သွင်းတော်ကလေးတင်ရဲ့အခွင့်အရေးများဆိုင်ရာဥပဒေကြမ်းနဲ့ဆက်လင်း၍ပြင်ဆင်ချက်အစိုးရတင်သွင်းခြင်းဆွေးနွေးဆုံးဖြတ်ခြင်းများပြုလုပ်ခဲ့ပြီးဖြစ်ပါလေ။ဒီလိုဆောင်ရွက်ရမှာလွတ်တော်ရဲ့တင်ဆက်အတည်ပြုချက်များကြောင့်ပြောင်းလဲသွားတဲ့အပိုက်ခွဲအမှတ်စုများကိုလည်းစဘာသည့်အတည်ပြုချက်ရယူမှာဖြစ်ပါလေ။ဒါကြောင့်ကလေးတင်ရဲ့အခွင့်အရေးများဆိုင်ရာဥပဒေကြမ်းတရားလုံးကိုရှင်စင်သားဒီအပိုက်ခွဲများအပိုင်းအတည်ပြုရန်လွတ်တော်ကသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောတူပါလားခင်ဗျာသဘောမတူတဲ့သူရှိပါလားခင်ဗျာသဘောမတူသူမရှိတဲ့အတွက်လူမှုဝန်ထမ်းကျေးဇူးရင်းနဲ့ပြန်လည်နေရာစားသားရေးဝန်ကြီးဌာနကတင်သွင်းတော်ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြမ်းတရားလုံးကိုရှင်စင်သားဒီအပိုက်ခွဲများအပိုင်းအတည်ပြုကြောင်းနဲ့2023ခုနှစ်ပြည်သူ့လွတ်တော်ဆိုင်ရာနည်းဥပဒေ197အရာဆက်လက်ဆောင်ရွက်သွားမည်ဖြစ်ကြောင်းကြေညာပါရယ်။ဒီကျင်းဆက်ဖြစ်ပါရယ်။လွတ်တော်ပူဇော်များခင်ဗျာဒုတိယအကြိမ်